ဗီယက်နမ်နိုင်ငံမှာကွန်မြူနစ်အစိုးရကိုဖျောက်ချဖို့ကြံစည်မှုနဲ့အပြစ်ရှိကြောင်းဆုံးဖြတ်ပြီးတက်ကြွလှုပ်ရှားသူ14ဦးကိုတရားရုံးကနှစ်ရှည်ထောင်ဒဏ်တွေချမှတ်လိုက်ပါတယ်။နှစ်ရက်ကြာအကြင်ယုံကြားနာဆက်ဆဲပြီးတဲ့နောက်မှာဗုဒ္ဓဘုနေမှာပဲတရားရုံးကထောင်ဒဏ်3နှစ်ကနေ13နှစ်အထိအသီးသီးချမှတ်လိုက်တာပါ။ဒီထဲကတယောက်ကိုတော့နေအိမ်ချေချုပ်3နှစ်အပြစ်ပေးခဲ့ပါတယ်။ပြစ်ဒဏ်စီရင်ခံရသူတွေကိုအမေရိကန်ပြည်တော်စုမှချေဆိုင်တဲ့ဗီယက်နမ်အစိုးရကအကြမ်းဖက်ဖွဲ့စည်းဖြစ်သတ်မှတ်ထားတဲ့အတိုက်ခံဗီယက်ကျန်းအဖွဲ့နဲ့ဆက်သွယ်မှုရှိတယ်ဆိုပြီးနိုင်ငံမြောက်ပိုင်းမှာရှိတဲ့ 9NP နယ်ကတရားရုံးတစ်ခုမှာဆစ်ဆေးပြီးအရေးယူခဲ့တာပါ။ဗင်ကျန်းအဖွဲ့ကတော့လူမှုအတိုင်းဝန်ကြားတရားမျှတမှုရှိရေးစ조사ပန်းစားဆောင်ရွက်နေသူတွေတာဝန်တိတိနဲ့သတင်းဖြန့်ချိနေသူတွေနဲ့ငြင်းငြင်းချမ်းချမ်းဆန္ဒပြကြတဲ့သူတွေကိုမတရားသဖြင့်အပစ်ပေးတဲ့လုပ်ရဖြစ်နဲ့ရှုံချကြောင်းကြေညာချက်တစ်စုံထုတ်ပြန်ခဲ့ပါတယ်။ဗီယက်နမ်မှာရှိတဲ့အမေရိကန်တန်ရုံးကလည်းဒီစင်ချက်နဲ့ပတ်သက်လို့စိတ်အနှောင့်အယှက်ဖြစ်တဲ့အကြောင်းပြောဆိုခဲ့တယ်လို့ဗီယက်နမ်နိုင်ငံရဲ့လူခွင့်ရဲ့အခြေအနေနှိမ့်ချမှုကိုပြသနေတဲ့လောက်ရတစ်ခုဖြစ်တဲ့အတွက်ဒီလူတွေကိုချက်ချင်းပြန်ပြီးလွှတ်ပေးဖို့တောင်းဆိုခဲ့ပါတယ်။တက်ကြွသူတွေဘက်ကခုခံရှောက်လဲပေးတဲ့ရှေ့နေတယောက်ကတော့ကယ်လီဖိုးနီးယားပြည်နယ်အခြေစိုက်အတိုက်ခံအဖွဲ့ဝင်တွေဖြစ်တဲ့ဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်လို့အထောက်ထားလည်းမပြနိုင်တယ်လို့တရားခွင်မှာလုံထုံးလုံရင်းချိုးဖောက်တာတွေလည်းရှိခဲ့တယ်လို့ပြောကြားခဲ့ပါတယ်။